တကုံပြုတ်မှာကြောင်းထိုင်တဲ့ခရီးရန်ယဟန်မှာဖုန်းတော်ကြီးချားစ်တို့ကမြန်မာသူမြန်မာသားတွေကိုအမျိုးသားပြန်လည်တည်မြဲရေးတဲ့ငြိမ်းချမ်းရေးစေတမန်တွေဖြစ်လာကြဖို့မေတ္တာရက်ခံတောင်းဆိုလိုက်ပါတယ်။ငြိမ်းချမ်းရေးဟာဖြစ်နိုင်တဲ့အရာပါ။ငြိမ်းချမ်းရေးသာတခုတည်းသောနိလန့်ပါလို့လည်းဖုန်းတော်ကြီးကဆိုပါတယ်။ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးနေမင်းကြီးကျွန်ုပ်တို့မြေပေါ်ထွန်းလင်းတောက်ပစေပါစို့လို့ဆိုပြီးဖုန်းတော်ကြီးချားစ်ဘိုကသူ့ရဲ့2019ခုနှစ်ခရစ်စမတ်သဝန်လာမှာအခုလိုမွှတ်ကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကခရစ်တော်ပေါ်စဉ်ကာလဂျူးလူမျိုးတို့ဂျုံခဲ့ရတယ်လို့နာတာရှိစစ်ပွဲတွေမြားပြလုံးနဲ့နေရဆွန့်ခွာကြရသူတွေလူငယ်လူရွယ်တွေမလုံမချုံတဲ့တခြားမျိုးသားကိုရွှေ့ပြောင်းနေထိုင်ရတာတွေဥရယာတိပြောင်းလဲမှုတွေနဲ့တိုင်းရင်းသားလူမျိုးကွဲတွေအကြာရင်ကြားစေဖို့လိုအပ်နေတာတွေဆိုတဲ့စိန်ခေါ်မှုတွေနဲ့အတူတမိုင်းရဲ့လမ်းစုံလမ်းကွာကိုရောက်ရှိနေကြောင်းလည်းဖုန်းတော်ကြီးဘိုးကဆိုပါတယ်မြန်မာနိုင်ငံကလူမျိုးစုပေါင်းစုံကျော်ဝမှုတဘာဝအတည်ငြိမ်တဲ့ပြည်စုံကုံလုံးရဲ့ဘာသာရေးယုံကြည်မှုတွေနဲ့အတူဖျားသခင်ရဲ့ကောင်းချီးပေးမှုကိုခံယူရရှိထားပြီးဖြစ်တယ်လို့လည်းသူရဲ့ခရစ်စမတ်သဝင်လာမှာရေးသားထားပါတယ်။ဒီချိန်ထဲမှာပဲနိုင်ငံတကာအသိုက်အဝိုင်းကလည်းမြန်မာနိုင်ငံကိုပြစ်တင်ပြောဆိုနေမဲ့အစားဒီမိုကရေစီရှင်သန်ရေးဂျူပန်လှုပ်ရှားမှုကိုနားလည်မှုပေးကြဖို့လည်းအာရှဂိုင်းကိုဖုံးတော်ကြီးများဖော်ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်သူဖုံးတော်ကြီးပေါ်ကတိုက်တွန်းလိုက်ပါတယ်။သဝင်လာရဲ့ညီကုန်းချုပ်မှာတော့ဖုံးတော်ကြီးကနိုင်ငံတကာအသိုက်အဝိုင်းအနေနဲ့မြန်မာသူမြန်မာသားတွေအပေါ်နဲ့မြန်မာတွေရဲ့အိမ်မက်တွေနဲ့ခံစားချက်မျက်ရည်တွေပေါ်နားလည်ပေးကြပါလို့တိုက်တွန်းထားပြီးမြန်မာနိုင်ငံဟာနိုင်ငံတကာရဲ့စာနာနားလည်မှုနဲ့အကြံဉာဏ်တွေသာလိုအပ်နေတာဖြစ်ပြီးဖြစ်တည်ရှုပ်ချက်မှုတွေကိုတော့မလိုအပ်ပါလို့လည်းမှတ်ကြားထားပါတယ်ခင်ဗျာ